မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့လာမယ့်ဇန်နဝါရီလဒါမှမဟုတ်ဖေဖော်ဝါရီလလောက်မှာတွေ့ဆုံဖို့မျှော်လင့်တယ်လို့အမေရိကန်သမ္မတဒေါနယ်ထရမ့်ကပြောကြားလိုက်ပါတယ်။သမ္မတထရမ့်ဟာအာဂျင်တီးနားနိုင်ငံက G20 အစည်းအဝေးကိုတက်ရောက်ပြီးသူ့ရဲ့ Air Force 1လေးနဲ့ပြန်လာစဉ်မှာသတင်းတောက်တွေကိုလေးပေါ်မှာပြောကြားလိုက်တာဖြစ်ပါတယ်။တွေ့ဆုံဖို့အတွက်နေရာ၃နေရာကိုစဉ်းစားထားကြောင်းဒါပေမဲ့ဘယ်နေရာတွေဆိုတာကိုတော့သူကထုတ်ဖော်ပြောဆိုခြင်းမရှိခဲ့ပါဘူး။သူနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ကြားမှာဆက်ဆံရေးကောင်းမွန်တယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။ဒါပြင်သူ့အနေနဲ့ကင်ဂျုံအုံးကိုအမေရိကန်ပြည်ထောင်စုကိုလာရောက်ဖို့တစ်ချိန်ချိန်မှာဖိတ်ကြားသွားကျင်တယ်လို့လည်းဆိုပါရယ်အမေရိကန်သမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအုံးတို့ဟာပြီးခဲ့တဲ့ဇွန်လကစင်ကာပူနိုင်ငံမှာတွေ့ဆုံခဲ့ကြပြီးတော့သူတို့နှစ်ယောက်ကြားမှာအသေးစိတ်သဘောတူညီချက်ကိုမရခဲ့ကြပေမဲ့လည်းကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ဖြတ်သိမ်းရေးအတွက်လှုံ့ဆော်သွားဖို့ကိုကတိပြုခဲ့ကြပါတယ်ခင်ဗျာ